နိုဝင်ဘာလ၂ရက်ပတ်မှာဟောမလင်းနဲ့ဖောင်းပြင်ကြားချင်းတွင်မြစ်တောင်ပေါ်ကရွှေပြည်အမျိုးကိုကာကွယ်ရေးတပ်ဖွဲ့တွေကအလုံးစုံသိမ်းပိုက်ခဲ့တာဖြစ်ပြီးအခုတလအကြာမှာတော့စစ်တပ်ကပြန်လည်ထိုးစစ်ဆင်လာတာဖြစ်ပါတယ်။ရွှေပြည်အမျိုးအနီးတစ်ဝိုက်ကခြေရွာတွေမှာကာကွယ်ရေးတပ်ဖွဲ့တွေကိုစစ်တပ်ရှမ်းနီအမျိုးသားများတပ်မတော်နဲ့ပြူစောတိအဖွဲ့တွေပူးပေါင်းပြီးတိုက်ခိ
င်းမြို့ပေါ်မှာရှိတဲ့ပြည်တွေတောင်းပြီးတော့မှထူးချောင်းထိုးတယ်ရှိပြည်လို့ထိုးဖြစ်စင်လာတာပဲရှိပြည်လို့ထိုးတယ်မလို့ရှိပြည်နားတော့မရောက်သေးဘူးရှိပြည်နားလေးကရွာလေးမှာဒီကပြည်ပြည်တက်ဖို့လေချစ်ပွင့်ကိုထုတ်ပြီးတော့မှဒီဘက်ကတော့တာပြင်းနေလို့တော့အဲ့မှာဖြစ်ပြမှုဖြစ်တယ်လို့ကြားရလူကြောင့်တက်ချင်မှုတွေတော့ရှိတယ်နေ့စဉ်လို့ဖြစ်နေတာမမေးရတဲ့တစ်ချိန်ဘုံကကျဲတယ်လို့ပြီးရတယ်ဒီဒီကံကဝီယံချက်ချက်ကသူတို့ဆက်ခွာလိုက်ရတဲ့ယောဂီကခံမျိုးကိုဒီပြည့်ပြည့်သိမ်းပါလိုက်တော့အဲ့ယောဂီကဘူးကြီးလိုက်ကျင်းတာ
စကိုင်းတိုင်းထက်ပိုင်းမှာရှိတဲ့ရွှေပြည်အေးမြို့ဟာမြန်မာစစ်တပ်အပြင်စစ်တပ်ကိုထောက်ခံသူပြူစောထီးတွေပါရှိပြီးချင်းတွင်းမြစ်အနောက်ဖက်ကမ်းမှာရှမ်းပြည်အမျိုးသားများတပ်မတော် SN ရဲ့တပ်မဟာ192လည်းရှိတယ်လို့သိရပါတယ်ရွှေပြည်မြို့ဟာချင်းနှင်းမြစ်ဘေးမှာရှိတာကြောင့်ရေချောင်းကိုအဓိကအားထားအသုံးပြုရတဲ့မြို့ဖြစ်ပါတယ်။စစ်ရေးရဗျူဟာကျတဲ့မြို့ဖြစ်တဲ့အတွက်စစ်တပ်ဘက်ကပြန်လည်တင်ပိုက်ဖို့ပြင်ဆင်နေတာလို့လည်းကာကွယ်တပ်ဖွဲ့တွေကပြောပါတယ်။လက်ရှိအချိန်မှာတော့မြေပြင်မှာစစ်ရေးတင်းမာနေပြီးနေ့စဉ်လိုလိုတိုက်ပွဲဖြစ်ပွားနေပါတယ်။ရွှေပြည်မြို့ထဲမှာတော့မြို့ကတချို့သာကြံရှိနေပြီးအများစုကဘေးလွတ်ရာကျေးရွာတွေနဲ့ဟ ோம் မလင်းမြို့ပေါ်ကိုတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းထက်ပိုင်းဟ ோம் မလင်းမြို့ကိုတွာလာဖို့အတွက်ချင်းနှင်းမြို့ကိုအဓိကထားအသုံးပြုရတာဖြစ်ပြီးချင်းနှင်းမြို့ကျောင်းတစ်လျှောက်နဲ့မြစ်ကျောင်းပေါ်ကရွှေပြည်မြို့ကိုကာကွယ်တပ်ဖွဲ့တွေဘက်ကတင်ပိုက်ထားတာကြောင့်စစ်တပ်ကအခုလိုပြန်လဲထိုးစစ်ဆင်လာတာပါရွှေပြည်မြို့ကိုထိုးစစ်ဆင်တိုက်ခိုက်နေတာနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းသုံးတရာထုတ်ပြန်တာမရှိသေးပါဘူးဖောင်ပြမြို့ဘက်မှာတော့တိုက်ပွဲဖြစ်ပွားတာမရှိပေမဲ့စစ်တပ်ကအနီးဝန်းကျင်ကျေးရွာတွေမှာတပတ်အတွင်းမှာပဲနှစ်ကြိမ်လာရောက်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရတားတဦးသေဆုံးခဲ့ရပြီးဒဏ်ရာရသူကတော့14ဦးတည်းမနည်းရှိခဲ့ပါတယ်။ဒီဇင်ဘာလ23ရက်နေ့ကချင်းတွင်းမြစ်ဘေးကတရောင်းထောမကျေးရွာကိုဘုံကျဲတိုက်ခိုက်ခဲ့ပြီးဒီဇင်ဘာ26မှာတော့ရွှေတီကုန်းကျေးရွာကိုဘုံကျဲတိုက်ခိုက်ခဲ့တယ်လို့လေကြောင်းတိုက်ခိုက်ခံခဲ့ရတဲ့အခြေအနေကိုကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုဆက်ပြောပြပါဗျာ
။လေကြောင်းတိုက်ခိုက်မှုကတော့ရန်တိုက်ပွဲဖြစ်သွားတဲ့ဖြစ်စဉ်ကြီးပဲနဲ့ဒီတိုင်းရွာရီလာပြီးတော့မှရန်ကျဲရမျိုးဖြစ်စဉ်ပြောရှိရပြဒီဇင်ဘာ23ရက်နေ့ညနေပိုင်း4နာရီ20လောက်ကပုံမလင်းကနေတက်တော့အတမိုင်းကျူးတယ်လို့ပြောကြတယ်ကျွန်တော်တို့တရောင်းဖောမှကြေးရွာကိုဘုံဆက်တုံးလုံးကျဲကြတယ်ဗျစိတ်ကြည့်စည်းမှုကကြောက်ကျော်ကျော်ဆိုးဆိုအသက်30နှစ်အရွယ်မုံသွားကားဆရာတယောက်ကဘုံတန်ပြညာပြီးတော့ဆွဲသိမှုပြေဆုံးတော့ရဗျကျောက်ဆုံးတာကြောက်တယောက်ပြတရားရကြောက်9ယောက်ပြဒီဇင်ဘာ26ရက်12နာရီဝန်းကျင်မှာကြောက်ရွှေချီကုန်းရွာကိုပုံမလင်းတက်တဲ့အမှန်ဒီကြောက်ကြလာပြီးတော့ကျဲချတော့တယ်ဒီလူ9ယောက်စိတ်ကြတဲ့အရာရည်ဆိုကြ
စစ်တပ်ကကာကွယ်ရေးတပ်ဖွဲ့တွေရှိမဲ့တဲ့နေနေရာတွေကိုတိုက်ပွဲဖြစ်ပွားတာမရှိပဲတိုက်ခတ်နေတာဖြစ်ပြီးအခုလိုဘုံကျဲတိုက်ခတ်မှုကြောင့်နေအိမ်ကိုလုံးလည်းပျက်စီးဆုံးရှုံးခဲ့ရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ခင်ဗျာ